မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂထုတ်ကိုယ်စားလှယ်ဒေါက်တာရန်ဟီလီကမကြာသေးခင်ကအပိုင်ဝေဖန်ပြောဆိုခဲ့တဲ့ပေါ်မြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရကပြစ်တင်ရှုတ်ချလိုက်ပါတယ်။မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးပမောခရန်ဟီလီဝေဖန်ခဲ့တဲ့ပေါ်မှတ်ချက်ပေးဖို့အစိုးရပိုင်းကိုရီးယားဘဝသတင်းဌာန KCN နဲ့သတင်းတော်တို့ကဇူလိုင်လ28ရက်နေ့မှာမေးတာကိုနိုင်ငံရဲ့ဌာနပြောခွင့်ရကပြန်ဖြေခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံတင်တယ်လို့ဇူလိုင်လ17ရက်နေ့မှာပြောခဲ့ပြီးတဲ့နောက်ပါမောက်ခရန်ဟီလီကဝေဖန်ပြောဆိုတာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရကချိတ်ဆက်ဖြေဆိုထားပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုပြောင်းကြကြဝင်ဆွတ်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။လူခွင့်ရေးကိုကာကွယ်ဖို့ဆိုတဲ့ခေါင်းစဉ်နဲ့တခြားတိုင်းပြည်တွေရဲ့ပြည်တွင်းရေးကိုဝင်ဆွတ်ဖက်ဖို့အမေရိကန်ကလုပ်နေတာတွေကိုအထူးဆုံးသက်စစ်ဆေးမှုကပူးပေါင်းလှုပ်ဆောင်နေတယ်ဆိုတာအခုဒီချိန်သူပြောတာတွေကတည်တည်ပြနေတယ်လို့လည်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။